ထိုင်ဝမ်ကျွန်းနားမှာတုံးရကြစီးရီးလေ့ကျင့်မှုကိုဒီကနေ့စတင်တယ်လို့တရုတ်နိုင်ငံကကြေညာပါတယ်။ထိုင်ဝမ်သမ္မတချာယိန်းဝမ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက္ကာသီတို့ကယ်လီဖိုးနီးယားမှာတွေ့ဆုံခဲ့ပြီးရပိုင်းကြမှာပဲအခုလိုတရုတ်ဘက်ကစီးရီးလေ့ကျင့်မှုတွေကိုလုပ်နေပါတာပါ။ထိုင်ဝမ်တီးခြားခွဲထွက်ရေးအုပ်စုနဲ့ပြင်ပအုပ်စုတွေပူးပေါင်းကြံစည်ရန်ဆတာကိုပြင်းပြင်းထန်ထန်သတိပေးတာဖြစ်တယ်လို့တရုတ်စစ်တပ်ကဖော်ပြပြောဆိုပြီးတော့စစ်ပွဲအတွက်အသင့်ပြင်ထားတဲ့ကင်းလှည့်မှုတွေနဲ့ Joint Squad လို့ဆိုတဲ့စီးရီးလေ့ကျင့်မှုတွေကိုစီစဉ်ထားတဲ့အတိုင်းစတင်လိုက်ပြီးလို့ဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ထိုင်ဝမ်ကျွန်းတဝိုက်တရုတ်စစ်သမော၈စီးတိုက်လေ42စီးကိုတွေ့ရှိခဲ့ရပြီးတော့တချို့တိုက်ရလင်တွေဟာထိုင်ဝမ်ရေလက်ကြားဗဟိုမြင်းကိုဖျက်ချော်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ထုတ်ပြန်ပါတယ်။အခုလိုစီးရီးလေ့ကျင့်မှုအပေါ်ထိုင်ဝမ်သမ္မတချာယီဝမ်ကရှုံချပြီးတရုတ်ရဲ့အာဏာလွှမ်းမိုးချဲ့ထွင်နိုင်အောင်အဆက်မပြတ်စ조사ခံနေရတဲ့ထိုင်ဝမ်အနေနဲ့အမေရိကန်သာမကတခြားဒီမိုကရေစီနိုင်ငံတွေနဲ့ဆက်လက်အလုပ်လုပ်သွားမယ်လို့တုံ့ပြန်ပါတယ်ရှင်။